Welcome to the Voice of America in Burmese.
မင်္ဂလာနားကြပါရှင် VO American တန်ကနေ2022ခုနှစ် January 4ရက်အင်္ဂါညပိုင်း VO မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line Meter 1925 32နဲ့ Line Light Meter 190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမ်မာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒီကနေ့84နှစ်မြောက်လွတ်လပ်ရေးနေ့ယူကရိန်းနဲ့ဇာမာရုရှားတပ်တွေချထားတဲ့ကိစ္စအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကနေတိုမဟာမိတ်တွေနဲ့ဆွေးနွေးခဲ့တာအမေရိကန်မှာတင်းနှံနေကတရက်တည်းကိုဗစ်ကူးစက်သူတန်းကျော်ရှိခဲ့တာစတဲ့သတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ဒီမော့ဆိုမြို့နယ်ဘက်ကတိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအပြင်ဆေးဝါးရိတ်ကာစတဲ့အခက်အခဲတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီ
းသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပါ။တော်တော်လေးခက်ခဲပါတယ်။ဆေးကြောင်းနဲ့သူ့ရင်ပို့ပြီးတော့မှအသက်အဒီရဲ့ရှိနေရတဲ့သဘောမျိုးကိုဈေးနှုန်းတွေလည်းအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါ
တယ်။ဒေသခံတူပြောသွားတာပါ။ဒီကြောင့်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။တခါပြည်ရင်းပရဟိတလုပ်ငန်းတွေအခက်အခဲမျိုးစုံရင်ဆိုင်နေရတာအပါအဝင်ထန်တလက်မှာလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ခဲ့တဲ့တဲ့ဒီလိုရန်ကုန်ကတရင်ပြည်ပုတ်ချက်တွေနဲ့အတူထိတ်တန့်ရောက်နိုင်ငံတကာတရင်တွေအပတ်စဉ်ခဏတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာတရင်တွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါ
။ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကွန်မြူနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့84နှစ်မြောက်နေ့ဖြစ်ပါတယ်။နစ်စင်ပျော်ပွဲရှင်ပွဲတွေအကစားပြိုင်ပွဲတွေနဲ့တနင်္ဂနွေလုံးစီကားတက်မြဲစွာကျင်းပလေရှိတဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဟာဒီကနေ့မှအရင်နှစ်တည်းလောက်စီကားမှုမရှိပါဘူးစစ်ကောင်စီကတော့ဒီကနေ့နေပြည်တော်မှာလွတ်လပ်ရေးနေ့အခမ်းအနားကျင်းပတာမှာအားလုံးပါဝင်နိုင်ပြီးကြေကြေပြန့်ပြန့်ကိုစားပြုတဲ့နိုင်ငံရေးစနစ်တည်ဆောက်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဆောင်ရွက်နေတဲ့အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့လွတ်လပ်ရေးနေ့သဝန်လာကိုစစ်ကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတက်ရောက်ဖတ်ကြားခဲ့ပါတယ်နိုင်ငံရေးအယူအဆနဲ့ပဋိပက္ခတွေကြောင့်တန်းပြေဖွံ့ဖြိုးမှုနောက်ကျနေတဲ့အကြောင်းအချုပ်အခြာအာဏာတည်မြဲရေးကိုစစ်ကောင်စီအကြီးအကဲကအဓိကထားပြောဆိုထားပါတယ်။နိုင်ငံတကာကတော့နိုင်ငံရေးဖိနှိပ်မှုတွေတိုးလာတာတိုင်းရင်းသားဒေသစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြားလူ့အခွင့်အရေးချိုးဖောက်မှုတွေဖမ်းဆီးနှိပ်စက်မှုတွေကိုအဓိကဝေဖန်ပြောဆိုနေကြပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကလွတ်လပ်ရခဲ့တဲ့84နှစ်ရှိခဲ့ပေမဲ့တိုင်းရင်းသားပြည်သူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုတာကိုလူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီကနေ့ကြောက်ရွံ့တဲ့လွတ်လပ်ရေးနေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလရှိလာကလည်းအွန်လိုင်းကတစ်ဆင့်မြန်မာပြည်သူတွေကိုမင်ကွန်းပြောကြားခဲ့တာမှာနိုင်ငံဟာအချုပ်အခြာအရလွတ်လပ်သောနိုင်ငံတစ်ခုအဖြစ်ရပ်တည်ခဲ့ပေမဲ့အချုပ်အခြာအာဏာရဲ့မူလပိုင်ရှင်တွေဖြစ်တဲ့တိုင်းရင်းသားပြည်သူလူထုအပေါင်းရဲ့လွတ်လပ်ရေးဟာစစ်အာဏာသိမ်းမှုတွေအောက်မှာပျောက်ဆုံးနေရဆဲရုန်းကန်နေရဆဲဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းလွတ်လပ်ရေးနေ့အခါသမရမှာမြန်မာနိုင်ငံအတွင်းဒီမိုကရေစီအရေးငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့စ조사အားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုဂုဏ်ပြုတဲ့အကြောင်းမနေ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တဝန်လာမှာဖော်ပြထားပါတယ်ခင်ဗျာ
။ယူကရိန်းနဲ့ကြားမှာရုရှားစစ်တပ်တွေဖြန့်ချထားတဲ့ကိစ္စအတွက်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုမဟာမိတ်အဖွဲ့ဝင်အရှေ့ယူရောပကုန်းနိုင်ငံနဲ့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ပြီးဒီကိစ္စအပေါ်တညီတညွတ်ထဲတုံ့ပြန်ကြဖို့တောင်းဆိုခဲ့ပါတယ်။ယူကရိန်းနဲ့ကြားကိစ္စတင်းမာမှုရောပသွားအောင်ဟန်တာခုခံဆွေးနွေးဆိုတဲ့နိလန်းတွေနဲ့လှုပ်ဆောင်သွားရမှာနေတို့အဖွဲ့ဝင်တွေနဲ့တိုင်းမင်းပေါင်းဆက်ညှိနှိုင်းသွားဖို့ကတိကဝတ်ပြုထားပြီးဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောခဲ့တယ်လို့နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Netflix ကဆိုပါတယ်နေတို့အဖွဲ့အနေနဲ့စုစုစည်းစည်းညီညီညွတ်ညွတ်အစဉ်အသင့်ရှိရှိခိုင်ခိုင်မာမာရပ်တည်ခုခံသွားဖို့ဝန်ကြီးဘလင်ကင်ကတောင်းဆိုခဲ့တာပါယူကရိန်းနိုင်ငံဟာနေတို့အဖွဲ့ဝင်မဟုတ်သေးပေမဲ့နေတို့အဖွဲ့မှာပါဝင်ခွင့်တောင်းခံထားတာ10နှစ်ကျော်ရှိခဲ့ပါပြီယူကရိန်းကိုအဖွဲ့ဝင်ဖြစ်လက်မခံဖို့နဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာတပ်ဖြတ်ထားတာတွေရှင်းချဖို့လဲနေတို့အဖွဲ့ကိုရုရှားကတောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကပြက်ပြက်သားသားတုံ့ပြန်မယ်လို့တနင်္လာနေ့ကဖုံးပြောခဲ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗိုလိုဒီမာဇယန်စကီကိုပြောခဲ့ပါတယ်။အမေရိကန်ယူကရိန်းကိုလက်နက်ငယ်တွေနဲ့ခရမ်းမီးကျောက်တွေပေးပို့ထားပါတယ်။ဂျာဗလင်ဒုံးကျည်တွေကိုလည်းပေးပို့ထားပြီးခုခံကာကွယ်ရေးအတွက်ပဲအသုံးပြုရမယ်လို့သတ်မှတ်ထားတာပါ
မေရိကန်ပြည်ထောင်စုမှာဇန်နဝါရီလ3ရက်တနင်္လာနေ့တရက်ထက်မှာတွင်ကိုဗစ် -19 ကူးစက်သူတသန်းကျော်ရှိခဲ့တယ်လို့ယောဂဘုကူးစက်သေဆုံးမှုစီးရင်တွေကိုစောင့်ကြည့်ပြုစုနေတဲ့ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြပါရယ်အမေရိကန်မှာကူးစက်များကိုဗစ် -19 မျိုးဗီဇကွဲ Omicron ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်အခုလိုတရက်အတွင်းယောဂဘုကူးစက်မှုစံချိန်တင်ဖြစ်ပေါ်ခဲ့တာပါတင်လာနေတဲ့အထက်မှာတွင် COVID-19 ကြောင့်သေဆုံးသူ 1,688 ဦးရှိခဲ့တယ်လို့လဲ Johns Hopkins တက္ကသိုလ်ရဲ့စာရင်းမှာဖော်ပြပါရတယ်။ Australia နိုင်ငံမှာလည်းတင်လာနေမှာတရက်အတွင်း COVID-19 ကူးစက်သူ 4,800 နီးပါးရှိခဲ့တာကြောင့်ဒါဟာ Australia အတွက်တရက်အတွင်းကူးစက်မှုစံချိန်တင်လိုက်တာဖြစ်ပါတယ်။ COVID-19 မျိုးဗီဇကွဲ Omicron ကူးစက်မှု Australia နိုင်ငံအတွင်းဒီကနေ့အင်္ဂါနေ့အထိအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဆေးရုံတွေလူနာလက်ခံမှုအခက်အခဲရှိနေသလိုကိုဗစ်ကူးစက်ချင်းရှိမှရှိစစ်ဆေးဖို့အတွက်လည်းအရင်ကတဲ့အချိန်အကြာကြီးစောင့်ဆိုင်းနေကြရပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့အင်္ဂါနေ့မှာ COVID-19 ကူးစက်သူ 1,000 ကျော်သွားတဲ့အတွက်ဒါဟာ3လအတွင်းကူးစက်မှုအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာမှာပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ကိုဗစ်ကူးစက်ခံရပြီးတဲ့နောက်အခုလာမယ့်သတင်းပတ်ကောင်မှာ Stay at home မလိုအပ်ဖဲအပြင်မထွက်ရအမိန့်ဒီကနေ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
တရုတ်ပြည်ရဲ့စီးပွားရေးဟာနည်းပညာအစင်းမြင့်နည်းပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြည်တွင်းစားသုံးမှုတွေအပေါ်မှာပို့ပြီးအားထားလာနေပြီး2030မှာကမ္ဘာအကြီးဆုံးစီးပွားရေးဖြစ်လာဖို့ဦးတည်နေတယ်လို့မူဝါဒလေ့လာရေးအဖွဲ့တွေကခန့်မှန်းလိုက်ကြပါတယ်။တရုတ်ရဲ့ GDP ဟာ2025အထိ 5.8 ရာခိုင်နှုန်းအဲ့ဒီနောက်2030အထိ 4.8 ရာခိုင်နှုန်းနဲ့နှစ်စဉ်တိုးတက်သွားလိမ့်မယ်လို့ဂျီဒိန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများလေ့လာရေးဌာန CEPR ကခန့်မှန်းလိုက်ပါတယ်။လောလောဆယ်ကဘာမှာဒုတိယအကြီးအမားဆုံးစီးပွားရေးနိုင်ငံတရုတ်ဟာအမေရိကန်ရဲ့ပထမနေရာကို2030မှာယူသွားလိမ့်မယ်လို့လည်းဟောကိန်းထုတ်ထားပါတယ်။နိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေမှာပုံမူရင်းနှီးမြှုပ်နှံလာမှာဖြစ်တယ်လို့ရှီကျင်းပင်လက်ထက်မှာမူဝါဒဆောင်ပေးလာခဲ့တဲ့အတိုင်းနိုင်ငံတော်ရဲ့အခမ်းအနားပုံမူကြီးမားလာမှာဖြစ်တယ်လို့ Atlantic Council မူဝါဒလေ့လာရေးအဖွဲ့ကလည်းပြောပါတယ်။နည်းပညာပိုင်းကိုလည်းမူဝါဒပိုင်းအရလေးထားလာတာနဲ့အမျှတရုတ်ဟာသူများကိုနည်းပညာသဘောအရအားကိုးဖို့မလိုတော့ပဲကိုနီးပညာနဲ့ကိုလုံလောက်တဲ့အနေအထားကိုရရှိလာမှဖြစ်တယ်လို့ရှန်ဟိုင်းအစိခြေဆိုင်ကာပရိုနာစီယာငွေကြေးဆိုင်ရာသူရနာအတိုင်းမင်းကအဖွဲ့ရညွှန်ကြားမှုကာပရွန်ကဆိုပါတယ်ကမ္ဘာအကြီးအမားဆုံးစီးပွားရေးဖြစ်လာတဲ့အခါနိုင်ငံရေးတကာရေးရာတွေမှာတရုတ်ဟာပုံမှုဩဇာကြီးမားလာနိုင်ပါတယ်လို့ CEPR အဖွဲ့ကမက်ဝီလျမ်စ်က VOE ကိုပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 15653ညပိုင်းထိုမီတာ25 kHz 11803ညပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ1989ခုနှစ်ကတရုတ်နိုင်ငံတည်နေရင်ပြင်အကြမ်းဖက်ဖြိုခွင်းမှုမှာတည်ဆုံခဲ့ရသူတွေအတွက်အောက်မွေပွဲနှစ်ပတ်လည်အခမ်းအနားကျင်းပဖို့တရားဝင်ခွင့်ပြုချက်မရဘဲလုံဆော်ဆုဝေးခဲ့တဲ့အသက်36နှစ်အရွယ်ရှေ့နေချောင်ဟန်တွန်းကိုဟောင်ကောင်တရားရုံးကဒီကနေ့အပြစ်ရှိကြောင်းစီရင်ချက်ချလိုက်ပါတယ်။တရုတ်နိုင်ငံအခြေစိုက်မျိုးချစ်ဒီမိုကရက်တစ်လှုပ်ရှားမှုတွေကိုထောက်ခံတာကြောင့်ပိတ်သိမ်းခံထားရတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ကတက်ကြွလှုပ်ရှားသူချောင်ဟန်တွန်းကိုပြီးခဲ့တဲ့နှစ်ဇွန်လ၄ရက်နေ့တရားနာမင်အရေးခင်နှစ်ပတ်လည်နေ့မတိုင်ခင်တရက်အလိုမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ဟောင်ကောင်မှာဒီလိုအောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားတွေကျင်းပခွင့်ကိုလွန်ခဲ့တဲ့နှစ်နှစ်ခရဲကပိတ်ပင်ထားတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအဲ့ဒီလိုပိတ်ပင်တားမြစ်မှုတွေဟာတရုတ်ကိုအန်တုဖို့စူးစမ်းမှုတွေကိုလိုက်ပိတ်နေတာလို့တက်ကြွလှုပ်ရှားသူတွေကရှုမြင်လာကြပါတယ်တရုတ်အနာဘာနေကတော့အဲ့ဒါကိုညှင်းဆိုပါတယ်တားမြစ်ထားတဲ့ဂျာကပဲ2020နဲ့2021ခုနှစ်တွေတည်းဒီအောက်မေ့ပွဲအခမ်းအနားအတွက်ထောင်နဲ့ချီတဲ့ပြည်သူတွေဟောင်ကောင်ကျွန်းအနှံ့ဖျောင်းနိုင်တွေထုံညိခဲ့ကြပါလေခင်ဗျာ
။နှစ်ပတ်ကြာအိမ်ပြေမထွက်ရထုတ်ထားတဲ့တရုတ်မြောက်ပိုင်းစီအမ်မြို့မှာကျမ်းမာရေးဆောင်ရှားမှုအစားအသောက်နဲ့တခြားလိုအပ်တာတွေကိုပေးနိုင်ပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့အပြင်ထွက်လို့လည်းမရ။အွန်လိုင်းကနေအစားအသောက်မားတာလည်းပုံပြီးခက်ခဲလာပါတယ်လို့တရုတ်လူမှုမီဒီယာဝေဖို့မှာအသုံးပြုသူတယောက်ကတင်ထားပါတယ်။ဒီဇင်ဘာ23ရက်ကစပြီးအခုလိုကန့်သတ်ချက်တွေကိုချမှတ်ခဲ့တာပါ။ဆီယမ်မြို့မှာဒယ်လ်တာဘိုးကိုလူ1600ကျော်ကျော်မှာပဲတွေ့ခဲ့တာပါတရုတ်တပြည်လုံးအနေနဲ့ဆိုလို့ရှိရင်လေကိုဗစ်ကူးစက်မှုက32000ကျော်ယုံပဲရှိပြီးလူ4600ကျော်ကျော်ပဲသေဆုံးခဲ့တာဖြစ်ပါတယ်ဆီယမ်မြို့ရဲ့စီမံခန့်ခွဲပုံကိုထိရောက်နှက်ဆက်တဲ့အရေးယူဆောင်ရွက်ချက်တွေဖြစ်စင်ဟွာတနင်္ဌာနကဖော်ပြပါဗါတယ်ခု ခုနှစ်နာရီအတွင်းမှာလူ9တန်းရဲ့နှာခေါင်းတုပ်ပတ်ယူခဲ့ပြီးဆက်နှစ်နာရီအတွင်းအဖြစ်3တန်းကိုထုတ်ပေးနိုင်ခဲ့ပါတယ်လူရဲ့7တန်းရှိတဲ့ဆီယမ်းမှာပိုးစစ်ဆေးချက်အသစ်တွေ့ရှိတာတက်လာရဲ့တာဝန်ရှိသူတွေကိုအရေးပြုပေးမယ်လို့ဒရီပေးထားခဲ့ပါတယ်ရန်တော့ခိုင်မှာဆီယမ်းမျိုးပိုးတွေ့တာရဲ့တဝက်ကိုတွေ့ခဲ့တာကြောင့်တာဝန်ရှိတဲ့ကွန်မြူနတီပါတီထိန်းသန်းခေါင်းဆော
ော်ထားတာကြောင့်မြို့တော်ခတ်ထုံးနဲ့အနီးနားကမြို့တွေမှာလုံခြုံရေးတွေတုံ့ပြန်ချထားတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။ဒါဟာအာဏာသိမ်းစစ်အုပ်စုနဲ့အရင်အစိုးရဟောင်းအကြကသဘောတူညီမှုအရခန့်ထားတဲ့အရသာဝန်ကြီးချုပ်ရာထူးကနှုတ်ထွက်ပြီးတရားအကြမှာအခုလိုဆန္ဒပြဖို့အတွက်တောင်းဆိုမှုတွေထွက်ပေါ်လာတာပါ။ခတ်ထုံးမြို့မှာရှိတဲ့စစ်ဌာနချုပ်ကိုတွားရလမ်းတွေကိုပိတ်ထားလိုက်ပြီးလမ်းမတွေပေါ်မှာလည်းလုံဒိန်းနေပြည်သူစစ်တွေနဲ့စစ်သားတွေနဲ့ပြည်နေတယ်လို့မြင့်မြင့်သက်သေတွေကပြောပါတယ်။အောက်တိုဘာ25ရက်နေ့ကအရသာဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုထိန်းသိမ်းလိုက်ပြီးဗိုလ်ချုပ်ကြီးအက်ဗ်ဒယ်ဖတာအယ်ပါဟမ်ဦးဆောင်တဲ့စစ်အုပ်စုကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုဒီမိုကရေစီလူလားသူတွေကအရှင်မြင့်လှုပ်ဆောင်လာနေကြတာဖြစ်ပါတယ်ခင်ဗျာ
။တူရကီနိုင်ငံသုံးငွေကြေးလီရာရဲ့ငွေကြေးဖောက်ပွားမှုက16နှစ်တွင်ထိပ်ဆုံးကိုရောက်လာပြီးဒေါ်လာနဲ့ငွေလဲနှုန်းကလည်း400ခန့်နှုန်းထိကျသွားပါတယ်။ပြန်လဲတည်ကျိန်လာမယ်လို့မျှော်လင့်တဲ့အကြောင်းဘာနိုင်ဝန်ကြီးနူရီဒင်နီဘာတီကပြောပါတယ်။ဒေါ်လာ 12.96 လီရာကနေတနင်္လာနေ့မှာ 13.5 လီရာထိတက်သွားခဲ့တာပါ။နစ်စင်ငွေဖောင်းပွားမှုနှုန်းကလည်း 36.1% ခန့်နှုန်းတက်ခဲ့ကြောင်းပြသပါဗျ။ဒီစဘာငွေဖောင်းပွားမှုကနိုင်ငံခြားငွေကြေးစီမံခန့်ခွဲပုံနဲ့တိုင်းပြည်ကိုတင်သွင်းခဲ့ရတဲ့စွန့်အင်ဆိုင်ရာဈေးစကတွေမြင့်မားလာတာကြောင့်ဖြစ်တယ်လို့ပမောက္ခဟာကင်ကာရကပြောပါဗျ။သူ့အစိုးရကငွေကြေးဖောင်းပွားမှုနှုန်းကို10%ချဖို့ပိုင်းဖြတ်ထားကြောင်းတမရအာဒိုဂန်ကတင်းလာနေအစိုးရအဖွဲ့စည်းဝေးပြီးမှပြောပါဗျ။ငွေဖောင်းပွားမှုကနေကာကွယ်ရေးအစီအစဉ်တစ်ခုကိုအစိုးရကလွန်ခဲ့တဲ့နှစ်ပတ်ကစတင်ခဲ့ပါတယ်။အဲ့ဒီအစီအစဉ်ကပါမထားရှိတဲ့လီယာငွေကိုဒေါ်လာငွေနဲ့တန်ဖိုးသင့်အမကန်ချက်ပေးတဲ့ဘာဇီးရဲ့အသင့်တွေဖွင့်ပေးတဲ့အခါမှာပါမထားငွေဟာလီယာ84ဘီလီယံတက်လာခဲ့တယ်လို့ဗတိုင်းဝန်ကြီးနေပါတိကအင်္ဂါနေ့ကပြောကြားခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ပြည်ရင်းပရဟိတလုပ်ငန်းတွေအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့အကြောင်းဆက်ပြောပြပေးချင်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေနဲ့ကူညီထောက်ပံ့ပေးနေတဲ့လုပ်သားတွေထပ်ပြီးတိုက်ခတ်မခံရအောင်ကုလနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲ့ကတောင်းဆိုထားပါတယ်။အခုလိုကာလမှာလူသားချင်းကူညီဆောင်ရွက်ပေးနေသူတွေရဲ့မျိုးပြင်းအနေအထားကဘယ်လိုရှိနေပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမမြသစင်အောင်ကပြောပြပေးမှာပါ
။ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကယားပြည်နယ်ဖရူဆိုမှာ Save the Children အဖွဲ့ဝင်2ဦးနဲ့အရက်သား35ဦးထဲမှနေမိရှုတပ်ဖြတ်ခံရတဲ့ပုံမှာပြစ်တင်ရှုတ်ချကြောင်းနဲ့ဒီဖြစ်စဉ်ကိုကုလသမဂ္ဂလူညွန်ရေးကောင်စီအပါအဝင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွဲ့ကတောင်းဆိုထားပါတယ်။February 1ရက်ဆီယနာတိမ်မှုနောက်ဆက်တွဲပြည်တွင်းပဋိပက္ခတွေအတွင်းမှာအကူအညီလူသူတွေပုံများလာပြီးတော့ဒီထဲမှာတိုက်ပွဲတွေကြားထွက်ပြေးတင်းရှောင်နေရသူတွေလည်းအများပြားပါဝင်လာပါတယ်။ရန်ကုန်မြို့မှာတော့ COVID ကပ်ရောဂါတတိယလှိုင်းပြင်းထန်ခဲ့တဲ့ကာလကလေးကစားဝတ်နေရေးမပြေလည်သူတွေများလာပြီးသူတို့ကိုတနိုင်တစ်ပိုင်းကူညီပေးနေသူတွေလည်းရှိပါတယ်။အစားအသောက်နဲ့ဆေးဝါးလိုအပ်ချက်တွေအရင်ကဆိုရင်တနေရာကနေတနေရာတဲသွားလို့အဆင်ပြေပေမဲ့အခုနောက်ပိုင်းမှာလမ်းတလျှောက်အစ်စ်စီများလာပြီးတော့မတင်ငါရင်ရဲစခန်းအထိခေါ်ယူစစ်ဆေးတာတွေရှိလာတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုထီလက်ရောက်ရိုက်နှက်ခံရတာတွေပါကြုံရတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရတဲ့ပရာဟိတာကုညီဆောင်ရဲ့ပေးနေသူအမျိုးသမီးတူကပြောပါတယ်
။စံနေမတဲပဲနဲ့မျိုးရေကနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်။အစံစီကတိန်2000ခွဲစာဆိုလို့ရှိရင်ပတ်စံ2000ခွဲပဲပေးလိုက်တာပေါ့တိန်စာအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျွန်တော်အခွင့်အရေးထဲမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေတဲဘူးကြတော့မလွေတော့အရှိမလေးလည်းရိုက်ခံထားရတာဒီပိုင်းလည်းရှိတယ်ခံမဖို့ရပါရှိတယ်ဆိုတော့ခံလည်းမခံဘူးချုပ်တဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်သူတို့ဘာတင်းနေရလဲရတယ်အဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြလို့ရှိရင်ဘာမှမသိဘူးဖြစ်လဲကန့်တယ်ဘူးကလန်ပြောလဲကြိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
ရန်ကုန်မြို့ရင်းမှာဆိုရင်အခုလိုတားဆီးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေရဲ့ပြစ်ခတ်မှုတွေရှိနေတဲ့နေမြေမတည်ငြိမ်တဲ့ဒေသတွေကပရဟိတအသင်းအဖွဲ့တွေအနေနဲ့လည်းအခုကာလမှာဒုက္ခရောက်နေသူတွေကိုအကူအညီပေးနိုင်မှုခက်ခဲလာပါတယ် ကရင်ပြည်နယ်တွင်ကလူမှုကူညီအဖွဲ့တစ်ခုကတော့အကူအညီတောင်းလာသူတွေကို24နာရီပတ်လုံးအကူအညီပေးနိုင်မှုဆိုတာသူတို့ရဲ့လူညူရေးကြောင့်မဖြစ်နိုင်တဲ့အခါတွေလည်းရှိနေတယ်လို့ဆိုပါတယ်
ကျွန်တော်တို့လူမှုရေးအသင်းလေး Brighter အသင်းလေးကြတော့ဖုန်းလင်းပြောမယ်ဆိုကျွန်တော်တို့တစ်ခါဆောင်လိုက်မယ်ဆိုရင်အဆင်မပြေတဲ့အတွက်ကျွန်တော်တို့ကြားနေရမှာဟိုဘက်ကိုလည်းကျွန်တော်တို့ကကူရတယ်လို့ဒီဘက်ကိုလည်းကျွန်တော်တို့ကူရမယ်အဲလိုပုံစံပေါ်အမှားရအဲ့ဒါကြောင့်ကျွန်တော်တို့ကတော့အချိန်ကြီးအရရကိုတုံ့တက်ယူတော့နေနေမတည်နေရအဟာမျိုးဆိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးပုံစံအနေနဲ့ညီရမလဲအဲကျွန်တော်တို့အပိုင်းလေးရှိတယ်ကျွန်တော်ဒီဘက်ဆိုတာအပိုင်းလေးရှိတယ်ဆိုတော့ကျွန်တော်တို့ကအာနောက်ဖက်လုံးကိုအဆင်ပြေပြေနဲ့ကျွန်တော်တို့ကသတင်းပို့စနစ်နဲ့သွားရတော့ပေါ့အမှားရကျွန်တော်ကလောကအဆင်သွားလို့အဆင်မပြေဘူးဆိုကျွန်တော်တို့ကတော့နားရတော့ပေါ့မီးစင်ကြီးကားရတော့ဗျအရက်စကားနဲ့ပြောရမယ်ဆိုရင်တော့
ပဲခူးတိုင်းမှာတော့အေးပေါ်လူနာတင်လာတဲ့ကဲဆယ်ကြီးကားတွေကိုလိုက်စင်မရှိလို့တားဆီးစစ်ဆေးရတွေကြောင့်ကဲဆယ်ကြီးလမ်းကြောင်းမှာအခက်အခဲတွေရှိတယ်လို့ပြောပါတယ
်ဟိုကျွန်တော်တို့ပရိုက်ဗိုက်တင်နေရတဲ့အမရဲ့ဟိုဒီပြည်သူရှင်တွေကတူတန်းသားလို့တော့ကျွန်တော်တို့ကလည်းဟိုလောက်ကြိုက်လို့ရတာလေဒီအေးပေါ်လူနာတင်သားတွေပါဆိုတာလေကျွန်တော်တို့မှာလိုင်စင်ကားတွေမရှိဘူးလဲတာပေါ့လိုင်စင်ကားတွေမရှိတော့လိုင်စင်ကားတစ်စီးကိုကျတော့လူမှုကျတော့အလူရှင်တွေဘက်ကလည်းမလို့ရဘူးလေအဲ့တော့ဒီလိုင်စင်မရနေတဲ့ဘက်တုံးပြီးတော့ကျွန်တော်တို့တွားနေရတယ်တွားနေရပေါ့သူတို့ကအဲ့လိုစားစီးစစ်ဆေးမှုတွေလုပ်နေတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့ကတည်းအခက်အခဲမဟုတ်ဘူးသူတို့ပြည်သူလူထုတော့ပါအခက်အခဲပြောရတယ
်အာနာတင်ထားတဲ့ကာလအတွင်းအများကျူးဆောင်ရဲ့ပေးနေတဲ့ပရဟိတာဆောင်ရဲ့ပေးနေသူတွေရဲ့မြေပြင်အခက်အခဲတွေဖြစ်ပါတယ်ပရဟိတာကုညီဆောင်ရဲ့ပေးနေသူတွေကတော့သူတို့ရဲ့လူသားချင်းစာနာထောက်ထားတဲ့လုပ်ငန်းတွေကိုအခက်အခဲအတားဆီးမရှိအရင်လိုဆောင်ရဲ့ပေးနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
မမြသစဉ်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးဒီမော့ဆိုဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်ထဲတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီတပ်ကလေးချောင်းကရောလက်နက်ကြီးနဲ့ပါပစ်ခတ်တိုက်ခိုက်နေတာမို့ကုန်စည်တဲယူပို့ဆောင်ရေးတွေပါအခက်အခဲဖြစ်နေပြီးဒေသရင်းစားတောက်ကုန်ပြက်လက်မဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါရယ်။စစ်ပြေးဒုက္ခတွေလည်းစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီလိုအပ်နေတယ်လို့ဆိုပါရယ်။ဒီသတင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ပြောပြပေးမှာပါ။
ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်ပြည်ပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါဒီမော့ဆိုနယ်ထူလီပီလာကျေးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်ပြည်တပ်မတော် KA ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF တို့အကြဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နာရီခွဲကနေည9နာရီအထိ9နိုင်ဝင်းကျင်လောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်။ဒီလေးရက်မှာရှိအစိုးရတော့ဒီဟိုအဲ့ဒီနဲ့တိုက်ရဲပဲပေါ့။အဲ့ရက်မှာတော့တားချောက်လီနဲ့တကယ်တော့တော်တော်လေးဟိုကျွန်တော်တို့ခင်လည်းအဲ့ရက်ပဲတိုင်ရတော့တော်တော်များရောက်လာတယ်။တနေ့ရက်ရတော့ကျွန်တော်တို့တိုင်အချက်ဆုံးတွေကမရှိတော့လောက်ပဲ။ဒီကစီခဲတော့ဒါတိုင်ရဲ့စီမီဒီကဒီနေရာကြာရအခြေအနေကိုချပါလာတယ်ဒီလိုရှိမှလည်းမတော်ရဘူးစားရချေပေါ့နော်ကျွန်တော်အမျိုးသဘောတူညီချက်လေးရှိတဲ့ဟာကိုချပါတာပဲ
စစ်ကောင်စီတပ်တွေဟာကြားပြင်းနဲ့အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြင်းနဲ့ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလည်းလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါဒီမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်ပြည်တပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီဘက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်။ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါ။တိုက်ပွဲကာလအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနီးအနားဒေသခံတို့ကပြောပါတယ်။
တိုက်ပွဲကတော့ပစ်ခတ်တယ်နဲ့ဒီနေ့ကျွန်တော်ရဲ့ဆက်တော်နည်းနည်းနေနေအဲ့ဒါသူတို့လက်နက်ကြီးထုတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထုနေနေရဒီတတ်တဲ့ကနေသူတို့လမ်းထုနေရကျွန်တော်တို့ခံမှန်းတာတော့ဒီမြို့တော်စေနာကဒီနေ့ခွန်တက်ကနေထုနေတော့လိုက်ကွာနေလေလမ်းထုတယ်တိုက်ပွဲရှိလေထုတယ်မရှိလေထုတယ
်ဒီလိုလက်နက်ကြီးနဲ့ရောလေးချောင်းကပါတိုက်ခိုက်မှုတွေကြောင့်ဒေသခံကြေးရွာသားတွေစိုးရိမ်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တာဝန်ခံတဦးကပြောပါတ
ယ်လက်နက်ကြီးလက်ခါလည်းလေထုရန်ထုနေတာပေါ့နော်အဲဒီချိန်မှာကျွန်တော်တို့ဖဲ့ကိုလက်နက်ကြီးကြမလဲဆိုတဲ့ဆိုရင်စိတ်တွေစစ်ကောက်စီကလက်နက်ကြီးတွေပေါ့နော်ခုပြီးခဲ့တဲ့တစ်ပတ်ဆိုလည်းလေရင်တွေရှိုက်နေလာတော့အဲ့နဲ့ပတ်သက်ပြီးတော့မှတော်တော်လေးသိပြီပါမှုတွေရှိကြတာပေါ့အဲ့ဒီချက်အကဲကဲကြည့်ချင်တယ်မနော်ဒါပေမဲ့မပြတ်သေးဘူးဒီရက်ခါရောမပြတ်သေးမပြတ်တော့တော်တော်လေးရုန်းကကြာခွေပြင်းနေရတာပေါ့နော်အဲ့လိုအလိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနေချီတဲ့ဒေတာခန်တွေပေးလို့ရကိုထွက်ပြေးနေကြတာပါ စစ်ပြေးဒုက္ခတွေအကြားမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်သွာလာရေးနဲ့တရားပို့ဆောင်ရေးခက်ခဲလာပြီးစစ်ပြေးဒုက္ခတွေအတွက်အလူရှင်တွေနေပါလာနေတာကြောင့်အခုအညီပို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်တရားပို့ဆောင်ရေးအခက်အခဲကြောင့်ကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြက်လက်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်တွင်စစ်ပြေးဒုက္ခတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမုတ်အကာဆေးဝါးစာနာရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့တေသက်ခံကုညီသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတော့ကုန်လမ်းကြောင်းဆိုလည်းဒီမော့ဆော်နေမသွားတော့ဘူးဒီမော့ဆော်လုံးဝသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဝေးဝဲဖို့လည်းခက်ခဲတယ်နော်ဟိုအဝေးကမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲ့ဒီစီကြောင်းနဲ့သူ့ရင်ပိုပြီးတော့မှအတဲအဒီရဲ့ရှိနေရတဲ့သဘောမျိုးဟိုဇင်းနှောင်းတွေလည်းအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအခြေအကျကတော့ကြားပြည်နယ်အပအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ3000ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်ခဲ့ပါတယ
်။နောက်လာပြောပြပေးခဲ့တဲ့ဒီမော့ဆိုဘက်ကတိုက်ပွဲတွေကြောင့်အကူအညီလိုအပ်နေတဲ့ဒေသခံတွေရဲ့အခြေအနေဖြစ်ပါတယ်။ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါ။စည်ရည်တင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့နဲ့မနေ့ကပြစ်ခတ်တိုက်ခတ်မှုအတွင်းလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ကျွမ်းမှုဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါရယ်အလားတူမတူပင်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ CDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါရယ်ချင်းပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညိုပြောပြပေးပါပါရှင
်ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့ဇန်နဝါရီလ4ရက်နေ့ညနေပိုင်းနဲ့မနေ့တနင်္လာနေ့ကတော့ထန်တလန် CDF တွေရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါရယ်ဒီနေ့ရပစ်ခတ်မှုအတွင်းထန်တလန်မြို့ပေါ်အင်ဂျီ130ကျော်မီးလောင်ခဲ့တယ်လို့ထန်တလန် CDF ကောင်းဆောင်တူကပြောပါတယ်
ဒီနေ့လည်းဟက်စကီညနေ3နာရီခွဲဝန်းကျင်လောက်ကနေဟက်စကီအဲတချင်းစင်းတာပေါ့နော်အဲ့ဒီအတော်တွင်းမှာပဲအခါတည်းတို့ကမီးရပြန်ရှူတာပေါ့နော်အခုကလောင်နေရှေ့ပေါ့နော်မီးရမငင်းသေးဘူးလေးအင်ဝန်းကျင်လောက်လောင်ကြတိရတယ်မနေ့ကပေါ့နော်ဇန်နဝါရီ3ရက်နေ့မှာဟို2နာရီခွဲဝန်းကျင်လောက်ကနေည7နာရီဝန်းကျင်ချူပေါ့နော်ဒီလိုပေါ့အမဒီအင်ဂျီတက်က130မီတာမီလောင်ကပေါ့ဒီရက်ကကတော့ဇုံဘူးရက်ကနဲ့ကျောင်းရက်ကပေါ့နော်မနေ့ကတနာရီခွေးဝန်းကျင်လောက်ကနေဆီရလာတယ်အဲ့ဒီတော့ဒီမှာပဲတခါရင်ဒီတော့ရှိရရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်ထူးစစ်လူမျိုးဒီတော့ကိုအတကုံပစ်တာပေါ့နော်အတော်ရမှာအလုံးမှုပုံစံဖြစ်တာဟုတ်
မနေ့ကမီလောင်မှုမှာထန်တလန် CDF ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မီလောင်ကျွမ်းတာဖြစ်တယ်လို့ထန်တလန် CDF တာဝန်ရှိသူကပြောပါတယ်မနေ့ကနေ့ဒီကနေ့မှာထန်တလန်မြို့တွင်းစခန်းချနေတဲ့စစ်ကောင်စီတပ်ကိုရဟတ်ရင်နဲ့စစ်လက်နက်ပစ္စည်းတွေလာရောက်ချပေးတာရှိတယ်လို့လည်းထန်တလန် CDF ကောင်းဆောင်တူကပြောပါတယ
်မွန်လိုက်ပန်းပေါ့နော်တနာယီ7ကျင်းလောက်ကနေခတ်ချီလာတာပေါ့နော်ဘုံမကျေဘူးလက်နက်ငါဖြီးလာလားဆိုတော့အတိအကျမပြီးဘူးဒါပေမဲ့ကျွန်တော်တက်ချီတာကတော့လက်နက်ကြီးရန်ချပီးလာတော့လေကျွန်တော်ယူဆတယ
်ဒီလိုမျိုးမိလောက်မှုဖြစ်ပွားတိုင်းမှာတော့စစ်ကောင်စီတပ်နဲ့ထန်တလန် CDF အကြားအပြန်အလှန်ဆွဆဲမှုတွေရှိနေကြတာပါဇန်နဝါရီလ1ရက်နေ့ကထန်တလန်တရက်ကွက်ကလူနေရေးတချို့မိလောင်တာနောက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့နဲ့နိုဝင်ဘာလ24ရက်နေ့တို့မှာထန်တလန်အမှတ်2ရက်ကွက်ကလူနေရေးတချို့မိလောင်တာတွေဟာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အော်တူဝါလာ29ရက်နေ့မှာမိရှုခန်းမှုမှာလေလူနေအင်ဂျီပြင်ဖျားရှိခူးကြောင့်၃ကြောင်ပြီးလောင်ဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။တန်တလန်မြို့မှာပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကနေပြီးတော့ဒီနှစ်ဇန်နဝါရီလ4ရက်နေ့ထိဆိုရင်မိ18ကြိမ်လောင်ကျွမ်းခဲ့ပြီးတော့လူနေအင်800ကျော်ဘာသာရေးအဆောက်အုံ28လုံးပြီးလောင်ဆုံးရှုံးခဲ့တယ်လို့သိရပါတယ်။လက်ရှိတန်တလန်မြို့အတွင်းမှာဒေသခံတွေအားလုံးအိုးရင်ဆုံးခွာနေရတယ်လို့ပဲလူကြီးရေ11,000ကျော်စစ်ပြေးဒုက္ခတွေဖြစ်နေတင်းရှောင်နေရပါတယ်။အလားတူပဲချင်းပြည်နယ်မတူပင်မြို့မှာလည်းမနေ့ကနဲ့ဒီကနေ့မနက်မှာဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့မတူပင် CDF ပြန်ကြားရေးတာဝန်ခံတူကပြောပါတယ်
။ဒီနေ့ကျွန်တော်တို့ဒီအဲ့ဒီချင်းပြည်ဆဲမှာပဲပေါ့နော်96မှာကျွန်တော်တို့ဆက်လက်ပြီးတော့မှစီးပွားမှုဖြစ်စဉ်လေးရှိခဲ့။မနေ့ကတိုက်ပွဲရတာဒီကျွန်တော်တို့ဒီစစ်တပ်ပြလက်ဝမ်းမန်တယ်ပေါ့နော်ဖြစ်ရစ်တက်ဆိုင်ရဲ့ဒီမစီဟာခါပြီးတော့ဒီမှာပါပေါ့နော်နောက်နေ့ဖြစ်တယ်ကျွန်တော်မနေ့ရချစ်စင်ကတော့ဒီသူတို့ရဲ့ဆေးဘူးတက်စကန်ကိုကျွန်တော်တို့ထူးချစ်နေတာပေါ့နော်။နောက်တစ်ခုကတော့ဒီမစ်တီခါခါဒီဒီတော့ဒီမဲမပေါ်မှာဆက်တော့ဒီပ
စကောင်စီတက်ဆွဲထားတဲ့ထေဘွေးတက်စကန်ကို CDF မတူပီတရင်၃နဲ့တရင်၄ပူပေါင်းတက်ဖွဲ့တွေကဝင်ရောက်တက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းမှာစကောင်စီတက်ဘက်ကထိခိုက်မှုများတယ်လို့မတူပီ CDF ဘက်ကပြောပေမဲ့လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးတန်တလန်နဲ့မတူပီမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။အလားတူပဲစီးတင်းမာနေတဲ့ကံပတ်လက်မြို့နယ်မှာလည်းမြို့ကန်တွေအများအပြားနေရက်ကနေပြီးတော့တင်းရှောင်နေကြရပါတယ်။တင်းရှောင်နေတဲ့ကံပတ်လက်မြို့ကန်တွေနှစ်ပတ်အတွင်းနေရက်ပြောင်းကြဖို့လည်းစစ်ကောင်စီတပ်ဖက်ကနေပြီးတော့ကြေညာထားတဲ့အကြောင်းမြို့ကန်တူကပြောပါတယ
်။အေးညမို့တိုက်တွန်းထားတာမှန်တယ်။ဘောလဆိုတို့ဒီနှစ်ပတ်အတွင်းမော်ဒီလာတည်းရဲ့ဖြစ်သူခုန်ကြည့်တယ်လို့ပြောတယ်။ကလေးတွေကလာမြည်ရဲ့အီမီယိုချစ်ပြည်သူတွေလို့ပြောထားတယ်
ကဘာလဲမြို့မှာချင်းကဝေးအဖွဲ CDF နဲ့စစ်ကောင်စီတပ်တွေကြား2022ခုနှစ်မေလလယ်ကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေကြတာပါတပ်ပွဲကြောင့်မလို့မြို့ကန်ထောင်နဲ့ချီနေရက်ကနေတင်းရှောင်နေရတဲ့အခြေအနေကြောင့်စစ်ကောင်စီတပ်ကနေရက်ပြန်ဖို့ကြေညာပေမဲ့ပြန်ဖို့အခြေအနေမှာမရှိဘူးလို့ကံပက်လက်မြို့ကန်တူကဆက်ပြောပါတယ
်ခုပေါ်ကံပက်လက်ရဲ့ဒီ9000ဝန်းကျင်ရှိမှဆိုတော့မိထောင်တွေတော့ကိုတင်းဆောင်ကြတာအခုကံပက်လက်မှာတန်နေတာတော့ဒါတော့ငါဝင်ကြည့်တော့ရှိနေစင်းတယ်။ဘာလို့ချိတ်ပြီးမယ်လေဗလီညာလေးပြောတော့ပြန်တက်လိုက်လို့ရှိကောရှိမလားတော့မသိဘူး။ဒါနဲ့ဘောတန်ထောင်းထောင်းထောင်းတော့ကတော့ပြန်တက်လိုက်မှအများစုကတော့ပြန်တက်လာဖို့တော့မဖြစ်နိုင်ဘူး
။ချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတက်ကံပက်လက်ဟာခါထန်တလန်မတူပီတီတိန်ဖလန်စတဲ့မြို့နယ်ကဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါ။ဒီလိုဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းဒေသခံတသိန်းလောက်နေရာကနေပြီးတော့တင်းရှောင်းနေရဆဲဖြစ်တယ်လို့ဒုက္ခသည်အကူအညီပေးသူတွေကပြောပါရခင်ဗျာ။
ချင်းမီနယ်ဘက်ကစီးရီးနောက်ဆုံးအခြေအနေကိုကိုသားမျိုးပြောပြပေးခဲ့တာပါမြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်လုပ်တဲ့ဘီယာအမှတ်တရစိတ်တချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက် KIO ရဲ့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်ဒီတားမြင့်ချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရင်းမျိုးစုံကိုထိထိရောက်ရောက်အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြစ်ကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောတောင်နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြန်မာဘီယာ၊တကုံဘီယာ၊ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဘူးတားမြစ်လိုက်တာပါ။အဲဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါဗျ။
ကျွန်တော်တို့ KIO ဘဟုကောင်းမကြီးကနေထုတ်တာတော့ဖောက်ဖို့အချိန်ပြရဲကနေသူတို့နေနေတွေးမှာလိုရမယ်လို့သူကအထုတ်ပြန်ချက်ညာဖြစ်ပါရဲ့။တော်သူရဲ့ကြက်ကတော့စီကွန်စီတက်ကနဲ့ထုတ်ထုတ်နေတဲ့ဒီဒီအာလို့တော့ဘယ်လိုဆိုလို့ရှိရင်စီကွန်စီရဲ့ဒီစီဝါရေးတွေကိုဖြတ်တော့တဲ့သဘောနဲ့အဲ့ဒီကျနဲ့ဒီမဲ့လို့ကျွန်တော်ရှင်းပါလေ
မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြကျနာခရိုင်တွင်ရှိမြို့တွင်းမြို့ပြင်ကျေးလက်ဒေသနဲ့မြကျနာဘူတာဝလန်တချောင်းမြကျနာတနိုင်းလန်တချောင်းမှာတည်ယူတာစာတော့ဆိုင်ကုံစုံဆိုင် KTV ဘာနဲ့တခြားဆိုင်မျိုးစုံမှာရောင်းချတာစတာတွေကိုဒီလားစီရဲနေနောက်ဆုံးထားပြီးရက်ဖို့တိုက်တွန်းထားပါတယ်။တမတ်ရဲ့နောက်ပိုင်းမှာမလိုက်နိုင်ရင်တော့ရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးမှာဖြစ်တယ်လို့တည်ယူတဲ့ကာဆိုင်ကအပါအဝင်ရင်မျိုးစုံကိုလည်းထိထိရောက်ရောက်ရေးယူသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးမြကျနာမျိုးဘော်ကစာတော့ဆိုင်တချို့ကိုဆက်သွယ်မေးမြန်းလာမှာတော့သူတို့မကြားသည့်ဒေချောင်းပြန်လည်ဖြေကြပါတယ်။ကချင်ပြည်နယ်တွင်းကစားတော့ဆိုင်ပိုင်ရှင်ဒူကတော့မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကပြင်ပလိုက်တဲ့ပေါ်အခုလိုပြောဆိုပါတယ
်မရောက်အောင်ဆိုကျွန်တော်မရောက်ဝင်ကျွန်တော်ကအစ်စ်ပဲအရေးရာလိုက်ဝင်လာငါကြောက်နေတာနောက်တော့အိမ်နိုင်ရန်ရောက်ချပြီးလဲကျွန်တော်ကရောင်းလို့ကမဖြစ်နိုင်တော့လို့ကျွန်တော်တို့အတက်အန္တရာယ်ကိုစိုးရိမ်ရလို့ညခုနယ်ရီရွာတွေပါဆိုဒီကဲနဲ့ကြရင်လည်းဒီနမိတ်စုမှုမှုကိုတော်တော်လေးရရတယ်ရော
ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြန်မာဘီယာတွေကို PDF အဖွဲ့တွေကဖမ်းဆီးပြီးတော့ဖျက်ဆီးပစ်တာတွေရှိခဲ့ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအတော်များများကိုပြည်သူတွေကတပိတ်မောက်ထားကြတာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့ဥပိုင်ကုမ္ပဏီကမြန်မာဘီယာလုပ်ငန်းကိုဖျက်သိမ်းဖို့အထိတရားရုံးမှာရှောက်ထားခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဘက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးထားရဲ့ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးအင်္ဂါညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်လေးကီကောမျိုးသစ်အနီးတိုက်ပွဲကြောင့်ဒုက္ခသည်တွေထိုင်းဘက်ထွက်ပြေးတိမ်းရှောင်လာတဲ့အကြောင်းပြောပြပေးပါမယ်။ကရင်ပြည်နယ်မြရီခရိုင် KNU ထိန်းချုပ်ရာလေးကီကောမျိုးသစ်ဒေသတဝိုင်းမှာ January 3ရက်နဲ့4ရက်2ရက်ဆက်တိုက်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်3,000ကျော်ထိုင်းဘက်ကိုတိမ်းရှောင်လာကြတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြရီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ် MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဇန်နဝါရီလ3ရက်နေ့ညနေပိုင်းနဲ့4ရက်နေ့မနက်ပိုင်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။နှစ်ရက်အတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံစစ်ဘေးရှောင်ဒုက္ခသည်တွေ3,000ကျော်လောက်ထိုင်းဘက်ကိုထပ်ပြီးထွက်ပြေးလာနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။မနေ့ကဟိုညနေ2နာရီလောက်ကတော့ဟိုတိုက်ပွဲဖြစ်တယ်ပေါ့နော်။တိုက်ပွဲကဖလူးလေးဘက်မှာဖြစ်တယ်။နောက်မင်းလက်ဘက်မှာဖြစ်တယ်။တိုက်ပွဲဖြစ်ပြီးတော့မကြခင်စစ်ပြေးဒုက္ခသည်တွေကပြေးလာတာပြေးရတယ်။အဲ့ဒီအချိန်မှာအဲ့ဒီဘက်ကပြေးလာတဲ့သူတွေဟာဒီဘက်မက်ကော်ကင်မက်ကော်ကင်ဂိတ်ဘက်ကပေါ့နော်။ပြေးလာတယ်။ဆိုတော့ဒီနေ့သတင်းကြားတဲ့ရှင်တွေကတော့ထပ်ပြီးတော့လူတွေတိုးလာတာရှိတယ်။ဟုတ်ကဲ့အတွင်းကိတ်နဲ့အပြင်ကိတ်ပေါင်းပါအတွင်းကိတ်က၄ခုရှိတယ်။အပြင်ကိတ်က၃ခုရှိတယ်။ဟိုင်းအတွင်းကိတ်ဆိုတာထိုင်းစစ်တပ်နှစ်ကိတ်ဖြတ်သွားပြီးငွားကြံအကျော်ကိတ်ကိုအတွင်းကိတ်လို့ကျွန်တော်သတ်မှတ်တယ်။အပြင်ကိတ်ကတော့ဒီမက်ကော်ကင်ရွာကနေဆင်းသွားလို့ရှိရင်ရောက်တဲ့နေရာတွေပေါ့ရွာနဲ့နင်းနီးရတွေပေါ့။ဆိုတော့ထိုင်းစစ်တပ်မှဖြတ်ကြအောင်အတွင်းကိတ်၄ခုမှာက1,900လောက်ရှိတယ်အပြင်ကိတ်3ခုမှာကတော့1,500ကျော်ရှိတယ်3,400လောက်ရှိတယ်ကန်းစက်မှာတော့1,800စောက်မှာပေါ့
တိုက်ပွဲတွေကတော့နေ့စဉ်လိုလိုဖြစ်နေပြီးမနေ့ကတော့နေ့လယ်ပိုင်းကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီကနေ့မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ
်မနေ့ကဂျိုကြားတော့ဖြစ်တယ်ဒီမနေ့ကတော့နည်းနည်းခက်ကြံကြံလေးဖြစ်တယ်လေးကျော်ပေါ့တဝိုက်မှာပဲဒီရတဲ့ကူရွာနာမှာလေ
ကရင်ပြည်နယ်မြဝတီခရိုင်ထဲကတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဖလူးကျေးရွာကအသက်40အရွယ်စစ်ဘေးရှောင်ဒုက္ခသည်တဦးလက်နက်ကြီးကြီးစံထိမှန်ပြီးမနေ့ကသေဆုံးခဲ့ပါတယ်။စစ်ဘေးရှောင်သူတွေဟာလက်နက်ကြီးတွေအမြောက်ဆန်တွေကိုလည်းကြောက်ရွံ့နေရတယ်လို့အိမ်နေလဲဖျက်ဆီးခံရပြီးပစ္စည်းတွေလူရက်ခံရတာကြောင့်နေရက်ကိုပြန်ကြည့်ဖို့အတွက်လာရင်းနဲ့အခုလိုမျိုးကြည်စံထိမှန်ပြီးတေဆုံးရတာလို့လည်းဒေသခံတွေကဆိုပါတယ်အခုဆိုရင်ထိုင်းဘက်ကိုမလာဘဲတောင်ရင်မြစ်နီးတဝိုက်မှာခိုလုံနေထိုင်နေတဲ့မြန်မာဘက်ကစစ်ဘေးရှောင်တွေဟာဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်နေတာကြောင့်ထိုင်းဘက်ကလူမှုကူညီရေးအဖွဲ့တွေထံကိုစေဝါအကူအညီတချို့တောင်းခံလာတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ
်သူတို့ဟိုမျိုးဝိုင်ဘက်ချန်ဆိုကြောဟာကော့မငေးလို့ခေါ်တယ်အဲ့ဒီမှာဝမ်းယောဂါတွေဖြစ်နေလို့ဒီနေ့အစေးမှလို့ခလေးလူကြီးအဲ့ဒါNo problem တို့တော့တစားတို့တို့စရင်ပေးတာတော့ပေးနေကြည့်က
ြ။ကရင်မျိုးသားစီယုံတက်မာ6နယ်မြေတွေဖြစ်တဲ့၄ကီကောမျိုးသစ်တဝိုက်တာမကကော့ကရိတ်ကြရင်စိတ်ကြီးဖျားသုံးစုအပါဝင်မြဝတီကော့ကရိတ်အာချလမ်းမတက်မှာလဲစစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့ပူးပေါင်းတက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။အလားတူကရင်မျိုးသားစီယုံတက်မာ9ထိန်းချုပ်ရနေရဖြစ်တဲ့မုထော်ခရိုင်ဒွေလိုမြို့နယ်ထဲမှာတော့စာတင်ကြောင်းနေဒေသခံစေယုံတွေကိုစစ်ကောင်စီဘက်ကရဟတ်ရင်နေနဲ့ဇန်နဝါရီလ4ရက်နေ့မနေ့တနားရီကျော်မှာလာရောက်ပြက်ခတ်သွားတယ်လို့လည်းကရင်သတင်းစင်မှာဖော်ပြခဲ့ပါတယ်။အခုဆိုရင်တော့ကရင်ပြည်နယ်မြဝတီခရိုင်တခုထဲမှာပဲရက်ပေါင်း20ကျော်နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ဘေးရှောင်ဒုက္ခသည်1,000ကျော်ရှိနေပါတယ်ရှင်။
မအေးမှာပြောပြပေးခဲ့တဲ့၄ကီကောတိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းဘက်စစ်ဘေးရှောင်ကြရတဲ့တဲ့မှာအခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြတဲ့အင်ကာညာဆွေးနွေးခန်းကိုမကြခင်တင်ဆက်ပေးပါမယ်။အခုတော့အမေရိကန်နိုင်ငံကြီးအကြောင်းပြောပြပေးပါမယ်။ကမ္ဘာတဝန်းမှာပြည်စမလိုင်းကိုဗစ်ပြန့်နှံ့ကူးစက်နေတာမှာကိုဗစ်ကာကွယ်ဆေးမထိုးထားသူတွေရောထိုးထားသူတွေပါကူးစက်ခံနေရပါတယ်။ Omicron COVID မျိုးကွဲသစ်ကူးစက်မှုကြောင့်နှစ်တကူကာလအတွင်းအမေရိကန်ပြည်ထောင်စုမှာလေရင်ခီးစဉ်ထောင်ထဲကြီးဖျက်သိမ်းခဲ့ရပါတယ်။ကလေးတွေကြောင်းပြန်သွားတဲ့အခုလိုအခြေမျိုးမှာသမရဂျိုးဘိုင်ဒန်ကတော့ကိုဗစ်စစ်ဆေးနိုင်မဲ့ test kit တန်း900လောက်ဖြန့်ဖြူးပေးမယ်ဆိုပြီးကတိပေးထားတာပါ။ Arash Arabasadi ပြပို့တဲ့ဒီသတင်းကိုကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်။
စ်ကူးနေမှာရာသီဥတုဆိုးရွားတာကြောင့်နဲ့ Omicron COVID ကြောင့် American ပြည်တွင်းပြည်ပလေယာဉ်ခီးစဉ်9200ကျော်အားနှောင့်နှေးတာဒါမှမဟုတ်ဖျက်သိမ်းနေရတယ်လို့လေယာဉ်ခီးစဉ်တွေကိုစောင့်ကြည့်လေ့လာတဲ့ flightaware.com မှာဖော်ပြပါတယ်။တနင်္ဂနွေနေ့ကလည်းခီးစဉ်2200ကျော်အလားတူဖြစ်ခဲ့ပါတယ်။ Chicago လေဆိပ်ရောက် Texas ပြည်နယ် Houston မြို့ကခီးသွား Sylvia Robinson ကရိုက်တာသတင်းဌာနနဲ့ ABC မိတ်ဖက်သတင်းဌာန WLS ကိုအခုလိုပြောရတယ
် Last year I was
မနေ့ကအခုလိုအချိန်မျိုးခရီးသွားတာမှာဘယ်သူမှမရှိဘူးဆိုတော့ခြောက်ချားစရာပါအဲ့ဒီတော့ကလူတွေတွေ့ခြင်းပဲအခုတော့တိတ်များလွန်းနေပါတယ်
Omicron COVID ကူးစက်ခံရရင်ယောဂါတန်သိပ်ပြီးတော့အပြင်းထန်မခံစားရဘူးဆိုပေမဲ့လည်းကူးစက်ခံရသူတွေများလာတဲ့အခါမှာကြုံရနိုင်တဲ့အခြေအနေကိုပညာရှင်တွေကထောက်ပြပါရတယ်။ကျန်းမာရေးဆိုင်ရာအီမီရောအကြံပေးဒေါက်တာအန်တိုနီဖောက်ချီက ABC This Week အစီအစဉ်ကိုအခုလိုပြောရတယ
်။ Even if you have a less of a percentage of severity
အပြင်းထန်မဖြစ်ကြဘူးဆိုရင်တော့လူတွေအများကြီးကူးစက်ခံရတဲ့အခါဆေးရုံတင်ကူတာပေးရမယ့်လူတွေအများကြီးဖြစ်လာနိုင်တာကြောင့်ဆေးရုံစည်းကမ်းတွေမှာဝန်ပိုပြလာမှာကိုစိုးရိမ်ပြီးပါတယ်။
အခုလိုအကြောင်းတွေဖွင့်ချိန်မှာကူးစက်မှုကိုတားဆီးဖို့ကြိုတင်ကာကွယ်မှုဟာအရေးကြီးကြောင်းလဲသူကအခုလိုထောက်ပြပါရယ
် I plead with parents to please seriously
ကလေးတွေကိုကာကွယ်ဆေးထိုးဖို့ကျောင်းမှာနှာခေါင်းစီးတပ်ဖို့အမြဲစစ်ဆေးပြီးတော့သူတို့ယောဂကူးစက်ခံရတဲ့အခါမှာလဲတရားကြီးရှုစောင့်ရှောက်ဖို့မိဘတွေကိုမေတ္တာရက်ခံပါရယ်ဒီလိုမျိုးကြိုတင်ကာကွယ်ကြမယ်ဆိုရင်တော့လုံခြုံဘေးကင်းစွာကလေးတွေကြောင်းပြန်တက်နိုင်ကြပါလိမ့်မယ
်မြစ်တီကူခန္ဓာတွင်ကျန်းကျင်ခဲ့တဲ့နယူးယောက်မြို့တော်ဝန်တဲ့Eric Adams ကအကြောင်းတွေပြန်ဖွင့်ဖို့အစနစ်ဖြစ်နေပြီလို့ ABC This Week အစီအစဉ်ကိုပြောရတယ်
။ We're going to create a safe environment with testing.
COVID စစ်ဆေးတဲ့စင်တာတွေဖွင့်ပြီး BND ရဲ့ကင်းတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဆောင်ရွက်သွားပါမယ်။ကူးစက်ခံရတဲ့ကလေးတွေရှိရင်လည်းချက်ချင်းသိနေအောင်လုပ်ပြီးတိကျခွဲထားသွားပါမယ်။ဒလို့တဲ့သိရတဲ့ကတော့ကလေးတယောက်ယောဂါကူးစက်ခံရပြီဆိုရင်အတန်းထဲကတခြားကလေးတွေအားလုံးကူးစက်ခံရတယ်ဆိုတာမျိုးမဖြစ်သေးပါဘူး။
Omicron COVID အကြီးအကျယ်ကူးစက်နေချိန်မှာပဲ Adams ာနယူးယောက်မြို့တော်ဝန်ဖြစ်လာတာပါ။တင်းလာနေကစပြီး American တပ်ဖွဲ့ကအကြောင်းတွေပြန်ဖွင့်ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြောပြပေးခဲ့တဲ့ American နိုင်ငံရေးအကြောင်းနားဆင်ကြရတာဖြစ်ပါတယ်။ View American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတခါတော့ပြည်သက်နိုင်ငံကအေယာမမီးဘုံယုတ်ကြီးတွေအကြောင်းပြောပြပေးချင်ပါတယ်။ပြည်သက်နိုင်ငံပါရီမြို့ရကရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကိုပြန်ရောက်သွားသလိုဖြစ်အောင်အေယာမမီးဘုံယုတ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမဆာခင်အချိန်ကအပင်တွေသရဝါတွေဘလို့နေထိုင်ရှင်သန်ခဲ့ကြသလဲဆိုတာလေ့လာနိုင်အောင်ပြသနေတဲ့မီးထုံးပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေကြည့်ကြအောင်ပါရှင်
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတက်ရှိမျိုးခွဲတွေအကြောင်းအသက်ကြီးငယ်မြွေစိတ်ဝင်စားအောင်လို့အေယာမမီးဘုံယုတ်ကြီးတွေနဲ့မီးထွန်းပြသနေပါဗျ။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုလုပ်လာတဲ့မီးထွန်းပွဲတော်မှာတမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြသလဲဆိုတာကိုမီးဘုံယုတ်ကြီးတွေနဲ့အလှဆင်ပြသထားတာပါ။ဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကမ္ဘာမှာရှင်သန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးခွဲမျိုးစုံကိုအေယာမမီးဘုံယုတ်ကြီးတွေနဲ့ပြန်လည်အသက်သွင်းထားပါဗျ။ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝတမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေးရှိချက်တွေကိုမီးဘုံယုတ်ကြီးတွေလုပ်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမသိတဲ့တက်ရှိမျိုးစိတ်အစုံကိုမီးဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံသဏ္ဍာန်နေထိုင်စားသောက်ခဲ့ပုံတွေကိုလေးလာနိုင်အောင်လို့လုပ်ပြီးထားပါတယ်။ကမ္ဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းနဲ့အတွက်အေယာမမီးဘုံကြီးပေါင်း100ကျော်နဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်
။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité
des တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်း600ကနေဒီနေ့အထိတက်ရှိမျိုးခွဲတွေဘလို့အတူနေထိုင်ခဲ့ကြသလဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မီးထွန်းထားတဲ့ရုပ်ကြီးတွေနဲ့ပြသထားတာပါ။ကမ္ဘာကြီးမှာရှိခဲ့တဲ့တက်ရှိမျိုးစိတ်တွေရဲ့100ခန့်လုံးပဲဒီနေ့ကြံတော့တယ်ဆိုတာကိုသိစေချင်ပါတယ်
။တက်ရှိမျိုးခွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချင်းချောက်မှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမီးဘုံယုတ်ကြီးတွေနဲ့မီးထွန်းပွဲတော်ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ ကမ္ဘာပြည်လေသမုဒ္ဒရာကြီးတွေကရင်းနှီးတံတားတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗီရာဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas Pueblo ma thulu ja ja mi ala thon ja de a le tha ko chano ru ga gaba mi ji paw ga tat shi rue a chang pinya ya sin me mi thon pueblo a phi poun pho pya da la ga di pya pwe ye yee ji de a che phit par le gaba ji ma di ni belo tat shi rue shi ni ja de le tat shi myo kwe rue belo atu shin twe ni than ja de le so ra ko ti si chin da ba di pya pwe ma pya da tha de tat shi rue de chain thong ga gaba mi paw ma shin tan ga ja bi me akhu raw ma shi ja daw bu so de a ti pinya ko ya si chin ma le
gaba ji belo sa phit la ga de le tat shi rue belo phit paw la de le so ra ga sa lo sin ga pyaung le la bon a sin sin ko yauk kha be da u yin ji ne tarait san yong sat ni de lan ta shao ma a pai lai khwe bi lo mi bong yauk ji rue ne poun pho pya da tha ba de taip ban tamai ne မီးအလှတွေပေါင်းဆက်ထားတဲ့ပြပွဲကိုလာကြည့်ကြသူကလေးလူကြီးတိုင်းကစိတ်ဝင်စားစရာကောင်းတယ်လို့ပြောကြပါတယ
် I think it's great I love all the different prehistoric animals that we can see
တကယ်ကောင်းတဲ့ပြပွဲလို့ထင်ပါတယ်သမိုင်းမတိုင်ခင်ရှိခဲ့တဲ့တိရစ္ဆာန်မျိုးစုံပြသထားတာကိုသိသဘောကျပါတယ်အယောင်တွေကလည်းတိတ်လှတယ်ယုဂဗေဒဥယျာဉ်ကြီးရဲ့အပြင်စင်တွေကတိတဲ့အတိုင်းပဲပြောစရာတော့မလိုပါဘူးသိကူကောင်းပါတယ်ကျမအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကတိတ်ကိုထူးနေပါပြီ
။မိဘုံယောက်ျားတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Je trouve ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
တိတ်စိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေကြောင့်ပိုးပြီးလေ့လာခြင်းနဲ့အတွေ့အဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိစ္ဆာန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထွန်းပြသထားတာမြင်ရပြီးပိုလိလစစ်စစ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမတတဝါကြီးတွေကစားလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိစ္ဆာန်တွေအပင်တွေကိုလေ့လာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်။
Eh ben écoutez, j'ai trouvé que c'était très instructif, c'est très très beau
et surtout ça l'est là, pinya l'est ya le lo tin ma le. Ji ji ngin nge a tet ywe a son twae le la sia re shi ba de. Sin ke pyaung le mu ne pat de lo jma ko re a mya ji pinya ya ro kle re ko le la pi ro le la sei chin ma de. Tike ko chai ba de. Naw de chain daw pyan la chin la au ma ba.
Sat ku re tat mani re mi yang re ne phan ni cha de. E ya ma mi bong yauk ji re ko ပြင်သစ်နိုင်ငံပါရီမြို့တော်ကရုခဗီရာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကလေးကနေ2022 January 30ရက်နေ့အထိပြသတာဖြစ်ပါတယ်။သမိုင်းမပေါ်ခင်ကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုခဗီရာဥယျာဉ်ကြီးမှာသက်ရှိတဲ့ဝါတွေအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသန့်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မိဘုံယုတ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါရဲ့ရှင်ကျွန်မဆူမြတ်မောပ
ါမဆူမြတ်မောပြောပြပေးခဲ့တဲ့ကမ္ဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်ကာညာဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်အကျဉ်းဆောင်တွေထဲမှာအကျဉ်းဆောင်လက်ဆွဲဥပဒေနဲ့အညီမဟုတ်ဘဲအပြင်းထန်ရန်နိုင်မှုတွေရှိခဲ့တယ်ဆိုတာကိုတရားရုံးမှာမှတ်တမ်းတင်ထားတာအမှတ်တမ်းတင်ထားနိုင်ပြီးကာလတစ်ခုအလွန်မှာဒီမှတ်တမ်းတွေအရာအေးအေးယူလှုပ်ဆောင်နိုင်မှုအတွက်တရားရုံးတွေမှာတင်ပြခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှိနေသူက VOA ကိုပြောပါရယ်အင်းစိန်ထောင်တွင်အတန်တိတ်တဲ့ဘိတ်မှာပါဝင်ခဲ့ကြသူတွေကိုထောင်ဝင်တန်းတွေကစိုးစိုးရွရရိုက်နှက်ခဲ့ပြီးတဲ့နောက်ကာယကံရှင်တွေရဲ့သဘောတူညီချက်နဲ့ရှင်နေတွေကတရားရုံးတွေမှာတင်ပြခဲ့တာပါအကျိုးဆောင်ရှိနေသူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ပါကျွန်တော်တို့ VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဦးဆုံးသိနေချင်တာကဒီဆရာရှိနေရနေနဲ့ပေါ့နော်လက်ရှိအင်းစိန်ထောင်ထဲမှာဒီအချုပ်သားအများစုပါတဲ့ဟလာအများစုကလည်းပဲဒီဆရာနာသိမှုစံချိန်ရေးဆန္ဒပြပွဲတွေမှာပါပြီးတော့ဖန်ခံထားပြီးတော့တရားဆွဆုခံနေရတဲ့အကျဉ်းသားတွေကိုရိုက်နှက်ပစ်ပေးတာစီကူတောက်ကမပေးတာတခါတခြားအထူးတွေရာစုအကျဉ်းသားတွေနဲ့ရောထားတာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒါရီရလက်ရှိဥပဒေနဲ့မညီဘူးဆိုပြီးတော့ဆရာတို့တရားရုံးတွေကိုတင်ပြထားတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘယ်နေ့ကဆရာတို့တင်ခဲ့ပါသလဲခင်ဗျာ
ချစ်စင်ဖြစ်တာကတော့ဒီစင်မှာ10ရက်ပေါ့လေဟိုအပြင်မှာအရင်ထောင်ပြင်ပမှာဒီကျွန်တော်တို့စနေဖိုက်ပေါ့အတန်လေးတိတ်တပိတ်လောက်ကြတယ်လို့လေဒါတိဒံကျင်းဆောင်ပေါ့မြူသားဆောင်နှစ်နဲ့သုံးကနေပြီးတော့မှစနေဖိုက်လောက်ကြတယ်အဲလောက်ကြတဲ့ကလေးတွေပေါ့
ဟုတ်ကဲ့
အလုံး89ရောက်လို့ရှိရဲသူတို့ပြင်းပြထန်ထန်ရဲနှက်ခါတယ်လို့ကျွန်တော်တို့ကြားရုံနဲ့ကြားတာပေါ့ကျွန်တော်မမြင်အောင်သို့တော့အဲ့ဒီဖြစ်ခြင်းဖြစ်ပြီးတော့မှဒီတပတ်လောက်အကြာကြာတော့ကျွန်တော်တို့တရားရုံးအတွက်ထွက်လာကြတယ်ဒီတရားရုံးထွက်ပြီးရင်ဆိုင်တဲ့ကလေးတွေပါလာတယ်အဲ့ခါမှဒီကလေးတွေမှာရတဲ့တန်းရတယ်တော်တော်များများကြီးကြီးမားမားဒီဖြစ်လာတဲ့အခါမှာဒါဥရင်းနဲ့ဆောင်ရတာတော့မဟုတ်ဘူးအရင်လဲဆိုဥရိယာရောကျင်းတော့အဲ့ဥရိယာရောဒါဟာဒီလိုမျိုးဥရင်းနဲ့ဆောင်ရက်တဆောင်ရက်ချက်မဟုတ်ဘူးဒါကြောင့်ဒါဒီအချုပ်သားတွေကလည်းဒီတရားရဲ့စီရင်နေတဲ့တရားရုံးရဲ့စီရင်ပိုင်းအာဏာအတွင်းမှာရှိနေတဲ့အချုပ်ပြေခံတွေဖြစ်တဲ့အတွက်ဒါကိုသက်ဆိုင်ရာတရားရုံးကိုတရားသူကြီးရှိဖို့တင်ပြရမယ်ဆိုပြီးတော့ဒါကျွန်တော်တို့တိုင်ပင်ပြီးတော့မှဟိုလောက်ပေါ့ကျွန်တော်ဒီရင်ပါ18ရက်တော့ပေါ့နော်ဒီကမှာ18ရက်နေ့ဒီကျွန်တော်တို့ဒီအနက်စီရားထဲမှာအဲ့ရားထဲမှာဂျုံထုတ်ပြနေနေမှာကျွန်တော်တို့ပြင်ပြခဲ့ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာရဲ့အမှုတွေနေကရောဆရာဘယ်နေ့ကနောက်ဆုံးတွေ့ခဲ့ရပါလဲခင်ဗျာ
အဲ့ကျွန်တော်အမှုတွေကတော့ကျွန်တော်တို့ကဒီကမှာ10ရက်ဖြစ်စင်မှာဒီရင်းနှီးနှီးမခါရခြင်းမှာကျွန်တော်အမှုတွေက3ရက်လောက်တော့ပါတယ
်ဟုတ်ကဲ့
အဲ့မဲ့တော့မင်းကြီးဆိုရင်ဟိုဒံယာကတိတ်ကင်းထဏာကြီးမာမာစိတ်မရှိဘူ
းဟုတ်ကဲ့
မရှိတော့ကျွန်တော်တို့ကတော့ဒီဒံယာကိုကြည့်တယ်ဟိုတိတ်ကင်းထဏာမရှိပေမဲ့ဒါဒီဥရင်းနဲ့ညှိုးမှုမရှိတဲ့အတွက်ဒါတရားရုံးကိုတင်ပြခြင်းမလားတင်ပြခြင်းတော့ဒါဥရင်းနဲ့ဟောင်းပေးမယ်ဆိုတော့အဲကျွန်တော်မှုတွေတွေကတော့စိတ်ကဒံယာလည်းမများတဲ့အတွက်နောက်ထပ်လေးဟိုထပ်ပြီးသူ့နဲ့ကစားမပြောခြင်းပေါ့
ဟို
ခဲတဲ့မှာထပ်ပြီးတော့လည်းအဲ့လိုမျိုးဒီမဆိုင်ရင်မူထရိုက်လည်းမခံရင်တော့အဲ့ဒီရိုက်နှက်ခဲ့တဲ့ဝန်ထမ်းတွေကိုယ်တိုင်ကလည်းဒီကြားထဲမှာစိတ်နေတွေကဒီလိုတင်ပြနေပြီဆိုတာကြားတဲ့အခါမှာလာရောက်ပြီးတော့သူမှားသွားတဲ့အကြောင်းတောင်းပန်နေပေါ့နော်နောက်တစ်ခါခုနကြီးပြီးတဲ့အစားအစာတွေလာပြီးကုညီပြီးတော့ကျွန်တော်လည်းမတင်ပြခင်မှုဆိုတော့ကျွန်တော်ရဲ့ဒီအမှုတွေ3ယောက်ကတော့ကျွန်တော်တင်ပြတဲ့အချိန်မှာမပါဘူ
းဟုတ်ကဲ့
သို့တော့အစားပြင်းပြင်းထန်ထန်စိတ်နှက်ခါတာတွေရှိတယ်အထူးသဖြင့်ကဒီတက်တူတောင်းတာတမကခေါင်းဆောင်နေရဲ့နောက်ကအင်ပမှာ PDF လို့ဆွဆွဲပြီးတော့ဒီထောင်တွင်းကိုထင်းထင်းရောက်ရှိနေတဲ့ကလေးတွေပေါ့ဒီကလေးတွေကဒီထဲမှာအများဆုံးပါတယ်အများဆုံးနဲ့အပြည့်ချံဆုံးနဲ့ဒီစိတ်နှခံတဲ့ကလေးတွေဖြစ်ပါတယ်
ဟုတ်ကဲ့
ဥမာတဲ့ကိုဝေယံဆုံးမှုလို့ပါဆိုတော်တော်လေးကိုအားအားချင်းပြင်းထန်နေတဲ့သူရဲ့ရှိနေတဲ့ပြည်ပြည့်ရဲ့အစီအရာ
ဘလောက်တောင်မှပြင်းနေလို့ဆရာသိပါတယ်ဆရာတို့ရဲ့သူတို့ခံစားထားရတယ
်အဲတော်တော်ပြင်းနေပြတချို့ကလေးတွေဆိုကျွန်တော်တို့ဟိုယုံရင်းကနီးကပ်နေအထူးပြောင်းနေတယ်အခုနဲ့တခုကလည်းစိတ်မဝင်တော့နီးကပ်နေတော့တွားကြည့်တဲ့အခါမှာတော်တော်ကိုပြင်းပြင်းထန်ထန်မပြည့်ရတော့အောင်လို့ပြည့်ရပေါ့နော်။ဘာလဲရိုက်လဲဆိုခုနကတို့ကျွန်တော်တို့ဒီအေးတို့ပေါ့အေးတပတ်လိုဟာမျိုးနဲ့ရိုက်တယ်။နောက်ခုနခြေောက်နဲ့ကန်နေစက်နက်နဲ့ကန်နေဒါမျိုးတွေပေါ့ဒီ။နောက်မိကြည့်တဲ့အခါမှာလည်းတယောက်ထဲကနေတယောက်ချင်းမဟုတ်ပဲနဲ့အုပ်စုလိုက်ဝိုင်းပြီးတော့မှရိုက်ခြင်းနဲ့လူလုတ်ချင်တဲ့လူကဝင်ပြီးလုတ်ခွင့်ပေးထားတဲ့အနေအထားမျိုးဖြစ်တော့နောက်တစ်ချက်ကလည်းပဲစိတ်ရဲသေးပေါ့ဖြစ်စဉ်ဖြစ်တဲ့နေ့တနေ့တွေဒါမျိုးမဟုတ်ပဲနေ့၃ရက်လောက်နေတဲ့အခါမှာတစ်ခါလာတယ်သက်သာသွားပြီလားလို့မြည်တယ်ဒီကဟိုကောင်းကောင်းမွန်မွန်သက်သာနေဒီလိုသက်သာသွားပါပြီဆိုတော့အသက်သာရင်ထွက်လာတယ်ဆိုအဆက်ထုတ်ပြန်ပြီးရိုက်တယ်အဲ့မှာနှစ်ခါသုံးခါလောက်အဲ့လိုမျိုးတို့အဓိကပြတ်မှတ်ထားတဲ့ပုံစံတွေပေါ့ဒီဆယ်ခန်းလောက်ဒါအဲ့လိုမျိုးအကျဉ်းရည်ရဲ့မြင့်တဲ့အတွက်ဒဏ္ဍာရီဒီတော်တော်ပြင်းထန်နေတယ်ဒါတချို့ကြကျွန်တော်မမြင်ရပါဘူး။နှစ်ယောက်သုံးယောက်ကတော့ကျွန်တော်တို့ကိုယ်တိုင်နေရတယ
်ဟုတ်ကဲ့
ခုနကြောရီမျက်နှာရီနောက်ဒီဥကောင်းကြီးဒီလက်တွေပေါ့နော်အဓိကကတော့ကြောရီမျက်နှာနဲ့လက်တွေပေါ့အဲ့ဒါမှဆိုတော်တော်ဒါတွေပြင်းပြင်းထန်ထန်ပြည့်ပြရပါတယ
်ဟုတ်ကဲ့ဆရာတွေ့ခဲ့ရတဲ့နောက်ပိုင်းမှာသူတို့စေကူတာကွင်းဘာညာအဲ့ဒါမျိုးတွေရောရပါလားဆရာ
စေကူတာကွင်းကလုံးဝမပေးဘူးကြကျွန်တော်ပြီးတော့လေမပေးဘူးကျွန်တော်ကလေးတွေဆိုလေကျွန်တော်တို့ဒီရုံးထုတ်တဲ့မိကြမှာတောက်ရမယ်စီနောက်ဒီခွန်မာရီမဲ့ကျွန်တော်ဒီဒဏ်ရာတွေကိုခုနတန်းကြီးလိမ့်သေးတယ်စာရီအားဖြင့်တချို့ဒီပြထားတဲ့ဒဏ်ရာတွေအကိမတီတွေမကျက်သေးဘူးကျွန်တော်ဒါတွေကျွန်တော်ဖိလင်းပေးရတာတွေပါလိရှိပါတယ်ဒါအဲ့လိုလုတ်ပြန်ပေးရလဲကျွန်တော်တို့က ီတရားဝင်တရားကိုကြီးစီတင်ပြပြီးမှသူလုံရည်အဆောင်အဖြစ်လိုက်ပါလာတဲ့ဒါရဲ့ရေတပ်ဖွဲ့ဝင်ကြီးအသိပေးပြီးမှကျွန်တော်ဆောင်ပေးတာဖြစ်ပါတယ်။ဒါပါကြောင့်လဲဆိုတော့ဒီတရားလေးတကယ်ရခဲ့ဆိုတာလည်းသူကိုယ်တိုင်မြင်မြင်ကိုယ်ပြီးမြင်သိနေတဲ့အတွက်ဒါတည်းအခွင့်အရေးရှိမှာပဲကျွန်တော်ဖြေလိမ့်တာတွေပါလိမ့်ကျွန်တော်လည်းဆောင်ပေးခဲ့တာ
။ဟုတ်ကဲ့။သူတို့ကိုယ်တိုင်ကာလကံရှင်တွေကိုယ်တိုင်ပေါ့လေအခုလိုမျိုးပြင်းထန်ရိုက်နေခံရတဲ့ကာလကံရှင်တွေကိုယ်တိုင်ရဲ့စိတ်ပိုင်းခြေနေကရောဆရာဘယ်လိုတွေ့ရပါလဲခင်ဗျာ
အဲကျွန်တော်အမှုတွေထဲမှာတော့အဲ့လိုပြင်းထန်တဲ့ရိုက်နေခံရတဲ့ခြေမပါဘူးအနည်းချင်းတော့ပါတာပေါ့လေအဲ့တော့ဟိုတိတ်ပြီးတော့လေကလေးတွေကဒီအပေါ်မှာတော့စိတ်တိုင်းဆိုင်ရာအရာဟိုအငြင်းတုံလို့ပြီးကြောက်ရွံ့သွားတဲ့ပုံတော့ကျွန်တော်မတွေ့ပါဘူးဘာလို့ကျွန်တော်ကလေး၃ယောက်ဆိုရင်ပထမဖြစ်စဉ်ဇူလိုင်လတုန်းကဖြစ်စဉ်နဲ့မှာလေဒီကလေးတွေအာရိုင်းနေတာတည်းပါတယ်အခုလည်းပါတယ်အစလေးတယောက်ကဆိုအာလေဘာမှမဖြစ်ပါဘူးကျဲဒီလောက်ကတော့ကျွန်တော်ခံရမှာပေါ့ပြောပါတယ်အလားတူပဲကျန်တဲ့ကလေးတွေလည်းဒါတွေပြင်းပြထန်ထန်ရထားတဲ့ကလေးတွေလည်းဒီလိုဟိုပြင်းပြထန်ထန်နှိမ့်ဆက်လိုက်လို့အာသူတို့စိတ်ကကိုတော့ဥချိုးလို့မရနိုင်ဘူးဆိုတော့ဒါတော့ကျွန်တော်မြင်မြင်ကိုယ်လေးဖြစ်သွား
မိန်းကလေးတွေရောပါပါလားခင်ဗျာ
မင်းကလေးကတော့ကျွန်တော်တော့မတွေ့ဘူးကြဒီဒီဖြစ်နေပါလေမင်းကလေးရဲ့ကတော့အတန်လည်းမကြောက်ဘူးကျွန်တော်ရှင်းနေချင်းချင်းလည်းပြောတာဒီမင်းကလေးဒီအဲ့လိုရိုင်းနေခါရတယ်ဆိုတာမျိုးအဘဲဆောင်ပဲပေါ့ဒီပါတယ်သူတို့အမှုတွေထဲမှာပါတယ်ဆိုတာမျိုးပြောတာတော့ကျွန်တော်မကြောက်ဘူ
းဒီမတိုင်ရင်ဇူလိုင်ဖြစ်စင်မှာတော့ပါတယ်လို့အဲ့လိုမျိုးတည်ထားပါလားဆရာ
ဟုတ်တယ်ဟုတ်တယ်ဇူလိုင်ဖြစ်စင်ကတော့ပါတယ်ဆိုတာဒီလိုအဲ့ဇူလိုင်ဖြစ်စင်လုံးကတော့အမျိုးသမီးအကြောင်နှစ်တီးနှံဆောင်ပေါ့နော်ချုပ်ဆောင်နှစ်ကနေစပြီးတော့မှသူဒီစားချင်းဆိုရင်းကနေမှဒီခုနတပိတ်ကာလာတုန်းကသူဆိုခဲ့တဲ့ပြည့်ကျော်တာနေပေါ့ဒါကြီးဆိုကြတာဆိုတော့အဲ့တုန်းကတော့ပထမဆုံးစပြီးဒီရိုက်နေခံရတာဟိုကဒီမင်းလေးဆောင်ကဖြစ်တော့အဲ့တုန်းကမင်းလေးဆောင်ကတော့တော်တော်များများရိုက်နေခံရတာပေါ့
ဆရာတို့တင်ပြတာမှာတရားရုံးတွေကိုဆရာတို့တင်ပြတာမှာဘယ်လိုအချက်ကိုအဓိကထောက်ပြီးတော့တင်ပြပါသလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီတည်သေးဥပဒေပေါ့ဗျာတည်သေးဥပဒေ1994ခုနှစ်အင်းတော်အဲ့ဥပဒေမှာအပြင်းသားချုပ်သားတွေနဲ့ပတ်သက်လို့ဒီထောင်ထဲမှာပြစ်မှုတွေကျူးလွန်နေတယ်ပြေးရမယ်ပြစ်ဒဏ်တွေပြေဝင်ပြတ်ထန်းထားတာရှိပါတယ်အပေါ်မှာ46တို့46တို့48တို့49 50မှာဒါအသေးစိတ်ပြတ်ထန်းထားပါတယ်အဲ့ဒီထဲမှာဒီအပြင်းသားချုပ်သားတွေကိုထောင်ဝန်ထမ်းတွေကတုံးမှုထောင်အာဏာပိုင်တွေကတုံးမှုထောင်ဝန်ထမ်းထောင်အာဏာပိုင်တွေရဲ့ပြစ်ထိုင်မှုအရာအပြင်းသားအရာရှိပေါ့ကွန်ဘင်းအော်ဖီဆာအဖြစ်ဆောင်ရွက်နေတယ်တန်ကြီးတွေဘာယာတွေစီကံတွေနေဒါတွေကဂျိတ်နေရမယ်ဆိုပြတ်ထန်းချက်တခုမှမပါဘူးတခုမှမပါဘူးအခြားကနတိုက်ပြတဲ့ပြစ်ချာအဲကျွန်တော်တို့ဒီထောင်ဝင်စားပိတ်တဲ့ပြစ်ချာနောက်ဒီကျွန်တော်တို့ဆောင်ပြောင်းတဲ့ပြစ်ချာဆောင်ပြောင်းတဲ့ပြစ်ချာစသဖြင့်ဒီလိုမျိုးပြစ်ချာတွေကိုပဲဒါပြတ်ထန်းထားတာဖြစ်ပါတယ်ကိုကြီးလက်ရောက်ဂျိတ်နေရမယ်ဆိုတာမပါတော့အခုကပြောမယ်ဆိုဥပဒေထဲမှာမပါဘဲနဲ့ပြုလုပ်တဲ့ဒါပြမှုတရားဖြစ်နေတယ်။တရားပြန်ပြောရင်တော့ဒါဟိုပြင်းထန်စွာနာကျင်စေတဲ့ရာဇဝပုံမှာ323 324အဲဒီ325ပေါ့လေ။အပြင်းထန်နာကျင်ရင်325ပေါ့။အဲ့လိုမျိုးဖြစ်နေပြီးအတွက်ဒါဒီပြည်ထောင်ပေးတာမဟုတ်ဘူးလေ။ရာဇဝမှုတစ်ခုကိုကျူးလွန်နေနေတာမျိုးဖြစ်နေပြီးအတွက်ဒါလည်းဒီချက်လေးကြီးကထားပြီးကျွန်တော်ပြင်ပြခြင်းဖြစ်ပါတယ်
။တရားဥပဒေဘက်ကရောတစ်ခုခုအကြောင်းပြန်တာပြောဆိုတာရှိပါပြီလားခင်ဗျာ။
အဲတရားရုံးကတော့ကျွန်တော်တိတော့တော့ကျွန်တော်တို့ဒီရှင်းကြီးအားလုံးကတင်ရတာမဟုတ်ဘူးခုနပြင်းပြင်းထန်ထန်တရားရတဲ့အမှုတွေပါလာတဲ့ရှင်းကြီးတွေကနေမှဒါတရားရုံးကြီးကိုကျွန်တော်တင်ပြတာပေါ့တင်ပြတော့အားလုံးတရားရုံးဖေရုံးတော့ကိုတင်ပြတယ်လို့ကျွန်တော်သိပါတယ်ဟုတ်တော့တချို့တရားရုံးတွေကဒီတင်ပြချက်ဒီတရားရုံးနဲ့သက်ဆိုင်နေမရှိဘူးဒါပြင်းထောင်နေပဲသက်ဆိုင်နေဆိုပြီးဒီတင်ပြချက်ကိုလုံးဝလက်မခံတာတွေလည်းရှိတယ်လက်ခံလိုက်တဲ့တရားရုံးတွေလည်းရှိတယ်သိရပါတယ်အဲ့တော့ဟိုပြောမယ်ဆိုတရားရုံးတွေအမည်နဲ့ကလည်းဒီတင်ပြချက်ဒီခုနသူ့ရှင်းပေါ်မှာပြတ်တတ်ထားတဲ့ဓာရီအရာဒါဥပဒေနဲ့မမီဘူးဆိုတဲ့အမှန်တမ်းတင်တဲ့သဘောမျိုးနဲ့ပဲဒါသူလက်ခံထားပြီးတဲ့သဘောဖြစ်ပါလိမ့်မယ်ဟိုတစုံတရာတော့ဒါနဲ့ပတ်သက်ပြီးတော့အမိန့်ချမှတ်ပေးတာလည်းမရှိဘူးဘလို့ဘလို့လုပ်ရမယ်လို့ချက်လက်ဆောင်ရပေးရမယ်လို့ဟိုညွှန်ပြတာလည်းမရှိဘူးသို့တော့ပြင်းပြချက်ကိုလက်ခံထားတဲ့အပေါ်ပဲရှိပါလေ။ကျွန်တော်တို့ဘက်ကလည်းညှော်လင့်တာဒီတရားရုံးကနေမှတစုံတရာဒါအရေးယူဆောင်ပေးလိမ့်မယ်လို့ကျွန်တော်မညှော်လင့်ဘူး။သို့တော့ဒီလိုမျိုးဖြစ်စဉ်ဖြစ်ခဲ့တဲ့ဒီတိုင်း အနိုင်ကျတော့ဥပဒေနဲ့အညီမဟုတ်ဘဲနဲ့ပေါ့နော်ဒီအရင်တော့ဥပဒေနဲ့အညီမဟုတ်ဘဲနဲ့ဒီလိုမျိုးလုံလုံလေးလေးညံ့ညံ့မှုတွေရှိခဲ့တယ်ဆိုတာကိုဒါတရားရုံးမှတ်တမ်းမှာပါဝင်နိုင်အောင်လို့ကျွန်တော်ကြည်ညာခြင်းဖြစ်ပါတယ်အဲဒီကာလတစ်ခုအလွန်မှာတော့ဒါတွေကဒီမှတ်တမ်းတွေရပဲကျွန်တော်တို့ပြန်လည်ပြီးတော့အရေးယူမှုတွေဆောင်ရွက်နိုင်ဖို့အတွက်ဒါကျင်းပခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဥပဒေအရဆိုရင်တော့တရားရုံးတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာလုတ်ပိုင်ခွင့်လုံးလို့ရတဲ့အနေထားရှိပါသလားခင်ဗျာ
ရှိပါတယ်တရားရုံးတွေကဘာကြောင့်လို့ဆိုရင်ကျွန်တော်တို့ဒီအတိအကျနဲ့တက်ထမ်းထားတာတွေရှိပါတယ်ဒီအကျဉ်းသားတွေမှာလည်းအကျဉ်းသားတွေနဲ့ဆိုင်တဲ့အခွင့်အရေးပေါ့လေအချုပ်ပြေခံနေဆိုလည်းအချုပ်ပြေခံနေနဲ့ပတ်သက်တဲ့အခွင့်အရေးပေါ့အဲရဲလက်ဆွဲဥပဒေတွေထဲမှာလည်းဒီလိုမျိုးခုနအချုပ်ပြေခံခြင်းနဲ့ဖန်ဆီးထားတဲ့ထိန်းသိမ်းထားတဲ့အချုပ်ပြေခံတွေကိုအမှုကိစ္စအတွက်အဲ့ဒီဆောင်ရင်ထောင်ရင်ရဲ့ညှိမှန်းရင်မလုပ်ရဘူးလို့အတိအကျတွေပြသထားတာရှိပါတယ်။အဲ့လိုရဲ့ညှိမှန်းရင်အားဖြင့်ဒီမှာစစ်ဆေးနေတဲ့စီရင်နေတဲ့တရားစီရင်ရေးလမ်းကြောင်းကအင်းပေါင်းသွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်အဲ့လိုမျိုးပေါ်ပေါက်လာတဲ့လူဒီတရားရုံးရှိမှမှာရဲဆိုရင်လည်းရဲအချုပ်မှာအင်းထောင်ဆိုလည်းအင်းထောင်မှာသက်ဆိုင်ရာရဲတပ်ဖွဲ့ကလို့မဟုတ်အင်းထောင်အာဏာပိုင်ဒီဝန်ထမ်းတွေကနှိမ့်ဆက်ညှိမှန်းမှုရဲ့ညှိမှန်းမှုတွေရှိခဲ့တယ်ဆိုရင်ဒီဝင်ဒီခွင့်မှာတင်ပြရင်ဒါမှတ်တမ်းတင်ပေးရမယ်။မှတ်တမ်းတင်ပေးပြီးတော့မှဒါမှတ်တမ်းတွေယူရမယ်။အဒါမှတ်တမ်းတွေယူပြီးတာနဲ့တပြိုင်နက်အသက်ဆိုင်ရာအဆင့်နဲ့ဒါသူကနေမှဆက်လက်တင်ပြပြီးတော့မှအထက်အပွဲစီးနေတင်ပြခဲ့ရအသက်ဆိုင်ရာကျူလုံးနဲ့ရေစခန်းတို့မဟုတ်အပြင်းထောင်မှုအတစုံတရာပေါ့ဥပဒေနဲ့ညီညွတ်တဲ့အမိန့်တစ်ခုချမှတ်ပေးဖို့ဒါလုပ်ပိုင်ခွင့်ဒါပြဋ္ဌာန်းထားပြီးဖြစ်ပါလေ။ဒါကျွန်တော်တရားရုံးကြီးဆိုတော့တရားရုံးတဲ့ဆွဲမှာပြဋ္ဌာန်းထားတာရှိတယ်လို့ဒီရဇဝတ်ကျင့်သုံးဥပဒေတွေမှာလည်းရှိပါတယ်အတော့တော်ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအားမှာတော့တရားရုံးကြီးကိုယ်တိုင်ကလည်းလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်ခွင့်ရှိတဲ့အခြေအနေမဟုတ်လို့ဒါဒီအမှတ်တမ်းအနေနဲ့ပဲသူရယူထားပြီးတော့ဒီစုံတရားဆက်ပြီးဆောင်ရွက်တာမရှိသေးတာလို့ကျွန်တော်တရားမင်းမြင်ပါတယ
်ဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ကိုကြကြသိန်းဆက်သွဲမြင်မြန်ခဲ့တာပါရှင် VOE ကနေအင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစုံဝင်းလိုင်ကဆက်ပြီးပြပြပေးပါရှင
်ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့84နှစ်မြောက်နေ့ဖြစ်ပါတယ်နစ်စင်ပျော်ပွဲရှင်ပွဲတွေအာဂါသပြိုင်ပွဲတွေနဲ့တနင်္ဂနွေလုံးစီကားတက်မြတ်စွာကျင်းပလေရှိတဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဟာဒီကနေ့မှာအရင်နှစ်တည်းလောက်စေကားမှုမရှိပါဘူးခင်ဗျာယူကရိန်းနယ်ကြားမှာရုရှားစစ်တပ်တွေဖြန့်ချထားတဲ့ကိစ္စအတွက်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုးမဟာမိတ်အဖွဲ့ဝင်အရှေ့ဥရောပ၉နိုင်ငံနဲ့မနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပြီးဒီကိစ္စအပေါ်တင်းကျပ်တင်းကျပ်ထက်တုံ့ပြန်ကြဖို့တောင်းဆိုခဲ့ပါတယ်ယူကရိန်းနယ်ကြားကိစ္စတင်းမာမှုရောပတောင်းဟန်တာခုခံဆွေးနွေးတယ်ဆိုတဲ့နီလာနေနဲ့လှုပ်ဆောင်သွားရမှာနေတိုးအဖွဲ့ဝင်တွေနဲ့တမင်ပေါင်းဆက်ညှိနှိုင်းသွားဖို့ကကတိကဝတ်ပြုကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တယ်လို့နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ3ရက်တနင်္လာနေ့တည်အထက်မှာတင် COVID-19 ကူးစက်သူတက်တန်းကျော်ရှိခဲ့တယ်လို့ယောဂပိုးကူးစက်သေဆုံးမှုစီးရင်တွေကိုကြည့်ရှုစောင့်ရှောက်နေတဲ့ John Hopkins တက္ကသိုလ်စစ်တက္ကသိုလ်ကထုတ်ပြန်တဲ့မှာတမဖော်ပြပါတယ်။အမေရိကန်မှာကူးစက်မြန် COVID-19မျိုးဗီဇကွဲအိုမီကရွန်ကူးစက်မှုတွေအရှင်းမြင့်ဖြစ်ပေါ်နေတာကြောင့်အခုလိုတရက်အတွင်းရောဂါပိုးကူးစက်မှုစံချိန်တင်ဖြစ်ပေါ်ခဲ့တာပါဒီဥပဒေစည်းပွားရေးဟာနှိပညာအဆင့်မြင့်နှိပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြည်တွင်းပေါင်းစပ်မှုတွေအပေါ်မှာပိုပြီးအားထားလာနေပြီး2030မှာကမ္ဘာအကြီးဆုံးစည်းပွားရေးဖြစ်လာဖို့ဦးတည်နေတယ်လို့မူဝါဒလေ့လာရေးအဖွဲ့တွေကခန့်မှန်းကြပါတယ်ခင်ဗျာ
တရင်ကြီးစုပ်ကိုကိုစုံဝင်းလိုက်ပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Joel Gill တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line to meter 1925 30နဲ့ line lambda 190တို့ကနေအတန်လွှင့်ပေးခဲ့တာပါရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းခင်းငင်းပြီးတော့လိုရာဆန္ဒပြပါကြပါလိမ့်ရှင
This program has come to you from the Voice of America, Washington.